ခုထက်မှာတော့မကြသေးခင်ကပဲနေပြီးတော့မှကျင်းပပြီးစီးသွားတဲ့21ရာစုပင်လုံးငင်းချင်းညီလာခံတွင်မှဆွေးနွေးခဲ့ရတဲ့နဲ့ရှိလာလာတွေကိုညီလာခံမှာကိုရင်ပါဝင်တက်ရောက်ခဲ့ကြသူကိုစလေတချို့ကိုဖိတ်ခေါ်ပြီးတော့ View မြန်မာဝိုင်း Editor ဒေါခင်ဆိုးဝင်းနဲ့တုံးတက်ဆွေးနွေးထားတာတွေကိုတင်ဆက်ပေးကြပါမယ်။ပထမပိုင်းမှာတော့ဒီငင်းချင်းရှိအလားလားကြားမှဒန်းတူညီမျှမှုညီမျှရေးနောက်ပြီးလုံခြုံရေးစတဲ့ညီလာခံမှာဆွေးနွေးခဲ့ရတဲ့ပတ်သက်ပြီးတော့ UPDJC ပြောင်းစုငင်းချင်းဆွေးနွေးမှုပူးတွဲကော်မတီဒုက္ခဒေါက်တာစလိုက်လျံမုံစာခေါင်းအစိုးရအဖွဲ့ကိုယ်စားလှယ်ဦးလှမောင်ရွှေနဲ့ငင်းချင်းလုပ်ငန်းစဉ်မှာဤပညာအထောက်အကူအဖြစ်အားဖြည့်ကူညီနေတဲ့သူဒေါ်သင်းသိန်းအောင်တို့နဲ့ဆွေးနွေးမှုတွေကိုတင်ပြခဲ့ပြီးဖြစ်ပါတယ်။အခုဒုတိယပိုင်းမှာတော့ငင်းချင်းလုပ်ငန်းမှာစိန်ခေါ်အကဲဆန်းချက်တွေနဲ့ပတ်သက်လို့ဆက်လက်ပြီးတော့ထုတ်လွှင့်ပေးကြပါတယ်။ငင်းချင်းလုပ်ငန်းရှင်မှာ NLD ပါတီဦးဆောင်တဲ့အယက်သားအစိုးရနဲ့အရင်အစိုးရလက်ထက်မှာခြားနာချက်တွေအခက်အခဲတွေကိုတော့ဦးလာမောင်ရွှေကအခုလိုစပြီးတော့ဆွေးနွေးထားပါတယ်
။ကျွန်တော်အမြင်နဲ့တော့အရင်ဟိုတမောက်ဦးသိန်းစင်အစိုးရနဲ့ဒီပဲအစိုးရမှာတော့ဒီ legitimacy ကတော့ဒီမြေသားတို့ဖွဲ့ချုပ်အစိုးရမှာတော့ဒါသူကအပြည့်သူကအရှိတယ်လို့တော့ကျွန်တော်ပြောရမယ်။ဒါပေမဲ့ကျွန်တော်တို့ဒီအလုပ်သဘောဆွေးနွေးပွဲတွေကတော့ဒီဘက်ကျွန်တော်တို့အစိုးရအသင်းမှာဒီတရားဝင်ဆွေးနွေးပွဲပုံများတယ်ပေါ့နော်။အလုပ်သဘောဆွေးနွေးပွဲကတော့အရင်တော့တော့မများဘူး။ဒါနဲ့အခုတော့ဒါတွေကိုပြင်ပြီးတော့ဟိုဆက်ပြီးတော့ပေါ့နော်ဒီ process မှာပို့ပြီးယုံကြည်မှုရှိပြီးပုံများရဖို့တော့လုပ်နေပါတယ်။အဲတော့ကျွန်တော်အနေနဲ့တော့လာမယ့်ဒီအောက်တိုဘာဆိုရင်ဟိုနောက်ဆုံးစတက်ကညဖြစ်ခေါ်တာ9နှစ်ပြည့်ပြီပေါ့နော်9နှစ်ပြည့်တော့ကျွန်တော်အနေနဲ့တော့9နှစ်နီးပါးလုံးဒီ process ထဲမှာရှိခဲ့တဲ့အတွက်အားသာချက်အားနည်းချက်တွေကိုလည်းကျွန်တော်အများအားဒါဟိုစဉ်းစားကြည့်ရပေါ့နော်ကျွန်တော်တို့ရဲ့ peace commission ဥက္ကဋ္ဌကိုလည်းကျွန်တော်တို့အနေနဲ့တော့ဒီဟာတွေဆွေးနွေးပြီးတော့ကျွန်တော်တို့ဘက်ကတော့ဒီအကြံပြုတာတွေလည်းရှိတယ်အဲ့တော့အခုတော့ process ကတော့နည်းနည်းပို့ပြီးတော့ကျွန်တော်တို့မြန်လာပါလိမ့်မယ်မြန်လာပြီးတော့လက်မှတ်မထိုးရသေးတဲ့သူတွေနဲ့လည်းဒီအခုချက်ပိုင်းအားစပြီးတော့ဒီတွေ့ဆုံမှုတွေကျွန်တော်စလုပ်ဖို့ရှိနေတယ်လို့အခုညီလာခံထူးခြားချက်ကလည်းဒီလက်မှတ်မထိုးရသေးတဲ့ဒီတန်သားလက်နက်ကန်၈ဖွဲ့ကိုကျွန်တော်တို့ဖိတ်ခဲ့တယ်ပေါ့အဲ့တော့မြောက်ပိုင်းက9ဖွဲ့နဲ့ KNPB လို့ကျွန်တော်အမည်ပေးထားတဲ့ KNPB တို့ပါတီဖွဲ့ကတော့သူတို့နဲ့ကျွန်တော်တို့ဒီဟိုဘေးတိုက်ပေါ့နော်ဘေးတိုက်ဒီညီလာခံရဲ့ပြပမှာဆွေးနွေးပွဲပေါ့မြောက်များစွာတွေအဲလုတ်ခဲ့တာတွေတွေ့ရတယ်ဒီတဲ့မှာမှတမတော်ကာဝေးဦးစီးချုပ်ကောနောက်ပြီးတော့နိုင်ငံတော်တိုင်ပင်ခံကတွေ့နေရလဲရှိတယ်ပြီကျွန်တော်တို့ peace commission နဲ့လည်းတွေ့ခဲ့တယ်ပေါ့အဲ့တော့ဟိုခုနပြောတဲ့အားလုံးမှာတော့အာသာချက်အာဏာချက်တွေရှိတယ်ဒါပေမဲ့အခုတော့ဒီအာသာချက်ပတိကိုပို့ပြီးအယုံဆိုင်ပြီးဆောင်ရွက်ဖို့တော့လုပ်နေပါတယ်ဒါကြောင့်မလို့လာဒီနှစ်မကုန်ခင်မှာတော့ဒီညီလာခံကျင်းပနိုင်ဖို့လည်းရည်ရွယ်ပြီးလုပ်နေတယ်အခုရှိတဲ့ဒီဟိုပါဝင်တဲ့သူတွေအကုန်လုံးကလည်းဒါကိုအားကျွတ်မှန်တဲ့အဲကျွန်တော်တို့လုပ်နေပါတယ်ဒါကြောင့်မလို့တိတ်မကြမီမှာတော့ဟိုအခုနေတယ်လို့ထင်တဲ့ဟာအမလို့အမြဖြစ်တာတွေကတော့ပို့ပြီးတော့ကျွန်တော်အားရပွဲပို့ပြီးတော့လည်းဟိုဒီဟာပေါ်မှာတော့ဟိုကျင်းတ်လာလိမ့်မယ်လို့တော့ကျွန်တော်ယုံပါတ
ယ်ဟုတ်ကဲ့ပါဒီလိုမျိုးဒီ21ရာစုပင်လုံးညီလာခံဟိုမျိုးကိုပေါ့လေတစ်နှစ်မှာနှစ်ခါကျင်းပမယ်ဆိုပြီးတော့ပြောထားခဲ့တာရှိတဲ့ခါကျတော့အခုတစ်နှစ်ကျော်လာပြီးတော့မှအခုမှပြန်ပြီးကျင်းပနိုင်တဲ့ခါကျတော့နည်းနည်းအမလို့အမြလေးတွေလည်းကျွန်တော်တို့သိရတာအဲဒါကြောင့်မေးကြည့်တာပါရှင်โอเคတော့တင်းတဲ့အောင်တခုပေါ့လေအခုဒီမြန်မာနိုင်ငံရဲ့ဒီဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေအရဆိုလို့ရှိရင်ဒီကြားမဒန်းလူကြီးပေါ့နော်အဲ့ဒါကန့်တတ်ထားတာမရှိဘူးဒီအမျိုးသမီးမလို့မပါဝင်ရဘူးအမျိုးသမီးမလို့မလုပ်ရဘူးဆိုတဲ့အခွင့်အရေးတွေကန့်တတ်ထားတာတော့မရှိဘူးပေါ့နော်အဲ့တော့ဒီကြားမဒန်းလူကြီးအတွက်ကိုတောင်းဆိုနေတဲ့လူတွေအတွက်ကိုဟာဒီဖွဲ့စည်းပုံအခြေခံဥပဒေအရဒါငဂိုရီကဒန်းလူမှုရှိပြီးသားပဲဒါကြီးကတရားတောင်းစရာမလိုဘူးပေါ့နော်ပြန်လည်းပြီးတော့အမျိုးသမီးတွေအနေနဲ့လည်းပေါ့ဟိုအမျိုးသမီးတွေအများကြီးရှိတယ်ဒါအရေးချင်းရှိရင်ရှိတယ်လို့သူ့ဟာတဲ့သူပေါ်လေဒီလိုနိုင်ငံရေးနယ်ပယ်မှာဖြစ်ဖြစ်စီးပွားရေးနယ်ပယ်မှာဖြစ်ဖြစ်လူမှုရေးနယ်ပယ်မှာဖြစ်သူကသူအရေးချင်းရှိရင်ရှိသလိုဝင်ရောက်ပါဝင်ဆောင်ရွက်နိုင်တယ်ပေါ့နော်အဲ့လိုမျိုးငြင်းချက်ထုတ်တဲ့လူတွေရှိပါတယ်အဲ့ဒါနဲ့ပတ်သက်လို့ဒီကြားမှာဒန်းလူရေးနယ်ပတ်သက်လို့ဘာများပြောချင်ပါလဲရှင
်ကျွန်တော်ဖွဲ့စည်းပုံအခြေခံဥပဒေကိုပြောမယ်ဆိုရင်ကျွန်တော်တို့ဒီတိုင်းပြည်မှာပေါ့နော်ဒီဖွဲ့စည်းပုံ1949ခုနှစ်1984ခုနှစ်လား2008ခုနှစ်အဲဖွဲ့စည်းပုံတိုင်းမှာရေးထားတာကတကယ် basic ပေါ့အခြေခံလူအခွင့်အရေးထဲမှာပါတဲ့အခက်ကရှိပြီးသားအများအားပါတယ်တော့ဘီဒီနိုင်ငံသားကိုမြတ်เนาะဒီကြားမှာလင်ကွဲပြောင်းပုံမူတည်တော့ဆင်းရဲချမ်းသာတိုင်းရင်းသားလူမျိုးမရွေးပေါ့ဘာသာမရွေးဟိုတန်းတူညီမျှမှုရှိစေရမည်ခွဲခြားဆက်ဆံမှုမရှိစေရဆိုတော့ဖွဲ့စည်းပုံမှာပါတယ်ဒါပေမဲ့လေတကယ်တမ်းကအဲ့လူမျိုးစာပေါ်မှာရေးထားတာပဲလက်တွေ့ဘဝမှာအခြေခံမှာတွေ့ကြုံနေရတာခွဲခြားဆက်ဆံမှုတွေအများကြီးနဲ့ပြည့်နေတယ်ဆိုတော့အဲ့ဒီအကြောင်းမလို့ ဘယ်တော့ကအဲ့လားဒီနှစ်ပေါင်းများစွာကြာလာပြီဟိုပြောမယ်ဆိုရင်1990ပြည်ခုနှစ်ရွေးကောက်ပွဲမှာဆိုလို့ရှိရင်လည်းเนาะဒါဒီအကုန်လုံးပေါ့ထားပါတော့485ယောက်အဲ့ဒီတော့ဒါဝင်ပြိုင်ကြတယ်အဲ့ဒီတော့ကအဲ့ဒီရွေးကောက်ပွဲမှာအမျိုးသမီး15ယောက်ပဲအရွေးခံရတယ်300ခန့်လုံးပဲရှိတယ်ပေါ့နော်အဲ့ဒီတော့ဒီဥရီပြည်အမှတ်တည်တယ်မှာဆိုအဲ့ဒီဒီခုဒါကြာလာတဲ့ဒီ2000ဒီဟို15ရွေးကောက်ပွဲပြီးတဲ့အခါအခုလက်ရှိ2018အခင်းချင်းမှာဆိုလို့ရှိရင်လည်းဒီလွတ်တော်ထဲမှာပြည်တော်လွတ်တော်မှာဆိုလို့ရှိရင်လည်းအမျိုးသမီးကြီးရွေးကောက်ခံကြီးပဲတက်တက်ပေါ့တမတော်အစုအဖွဲ့မှာပါဘူးဆိုလို့ရှိရင်တော့ဒီက elected မှာ1300ခန့်လုံးလောက်ရှိတယ်ပြည်တော်လွတ်တော်မှာအကယ်၍တမတော်သားအစုအဖွဲ့ကိုရွေးတက်မယ်ဆိုရင်တော့1000ခန့်လုံးပဲရှိတယ်ဆိုအဲ့လိုမျိုးအဆင့်ရှိတဲ့ခါကျတော့ဘာကြောင့်ဒီနေရာတွေမှာနေနေတာလဲဥရီပြည်ရဲ့ခံရတာကိုပဲကြည့်မယ်ဆိုရင်တစ်ဖက်ကဆွဲထားတဲ့ဝင်းတော့ဝင်ပိုးတွေအမျိုးသမီးတွေကတော်ပေမဲ့လည်းဆွမ်းရည်ရှိပေမဲ့လည်းအမျိုးသားကိုပဲဦးစားပေးပြီးတော့မှဒါနိုင်ငံရေးခံရတာအမျိုးသားတွေနဲ့ပဲတင့်တော်တယ်သူတို့ပဲလုံနိုင်တယ်ဆိုတဲ့ဟာမျိုးအမြင်တွေအမျိုးသားတွေမျိုးကအမျိုးသမီးတွေမှာပါရှိနေတယ်ဆိုတော့အမျိုးသမီးတွေရဲ့နေရာဟာအိမ်တွင်းမှာပဲရှိတယ်မိသားစု family ကလေးတွေထိန်ရမယ်မျိုးကြောင်နိုင်ရမယ်ပေါ့ဆိုအဲ့ဒီအမြင်တွေကြောင့်ဒလစ်ထုံးစန်းနေကြောင့်မလို့အဲ့ဒီနေရာတွေကိုတက်ဖို့နဲနေတာဖြစ်တယ်မျိုးသမီးကိုယ်တိုင်ကသူကိုယ်တိုင်ကပို့ပြီးတင့်တော်ပါလင်းသူကဝင်မပြိုင်ဘဲနဲ့သူ့ရဲ့အမျိုးသားကိုပဲဝင်ပြိုင်ခိုင်းပြီးသူကနောက်ကဆပုတ်ပေးတဲ့ဟာမျိုးပို့ပြီးတော့လှုပ်ချင်တာဆိုအဲ့ဒီဥစ္စာတွေကိုဒါကျွန်တော်တို့အားပေးတဲ့အနေနဲ့ပေါ့နော်တကယ်ပဲဟာဒီနေရာကလည်းအမျိုးသမီးတွေနေလုံနိုင်တယ်မျိုးသမီးတွေလုံဖို့လိုအပ်တယ်သူတို့တွေမြင်လာအောင်အားပေးတဲ့အနေနဲ့တိတိကျကျအဲ့ဒါကြောင့်ဖွဲ့စည်းပုံအခြေခံဥပဒေမှာအမျိုးသမီးတွေကဟလာဥပဒေခိုင်းကဏ္ဍမှာအနည်းဆုံးဘယ်လောက်ရာခိုင်နှုန်းအထိတော့အနည်းဆုံးပါဝင်ရမည်ဆိုတဲ့ဟာကိုဖွဲ့စည်းပုံမှာရေးထားလိုက်တဲ့ဆိုရင်အဲ့ဒါကတကယ်ကိုနောက်ပိုင်းမှာဘယ်ရွေးကောက်ပွဲဆိုင်ရာဥပဒေတွေပါတီတွေလိုက်နိုင်ရမယ်နိုင်ငံရေးဆိုင်ရာပါတီဥပဒေတွေကပြုပြင်ပြောင်းလဲသွားတဲ့ပြဋ္ဌာန်းဥပဒေတွေမှန်လည်းများသည်ဒါ guideline ဖြစ်သွားတယ်အဲ့ဒါကိုလိုက်နာပြီးတော့မှကိုယ်ကကျင့်သုံးပါလေအဲ့လိုမျိုးမထည့်ထားဘူးဆိုလို့ရှိရင်ရွေးကောက်ပွဲတစ်ခုပြောင်းမယ်နိုင်ငံရေးပါတီတစ်ခုနဲ့တစ်ခုမတူဘဲနဲ့တက်လာကြမယ်အစိုးရအသည့်တွေအသည့်တွေချက်လာမယ်ငါနဲ့တကြိမ်ဒါပေမဲ့သူတို့တွေသဘောတူမှသူတို့တွေကသဘောကောင်းမှဒါကိုအမျိုးသမီးတွေကိုနေရာပေးမယ်ဝင်ကြီးနေရာပေးမယ်ဟာသားသဖြင့်ပေါ့လေရွေးကောက်ဦးရွေးကောက်ပွဲမှာ candidate ကိုအမျိုးသမီးတွေဦးစားပေးရွေးမယ်ဒါကသူတို့ရဲ့သဘောနဲ့ပဲကိုက်ညီသွားရင်အတက်အကျအပြောင်းလဲတွေရှိသွားနိုင်အဲ့ဒါကြောင့်မလို့ဒါမျိုးအပြောင်းလဲမဖြစ်အောင်လို့တော့ဖွဲ့စည်းပုံအခြေခံမှုတွေကဒါ guiding principle ပဲသူတို့လိုင်းနာရမယ်မူအနေနဲ့ရေးထားဖို့လိုအပ်တယ်ဆိုတာပြောချင်တယ်နောက်တစ်ချက်ကလည်းအရေးကြီးတာကဘာလဲဆိုတော့ number ပေါ့နော်ဒီ number စီမကောက်ဘူးပေါ့နော်အခုအခင်းချင်းဒီ peace process တခုမှာကျမတို့လေးလာသုံးသပ်တဲ့အခြေအနေထားပါကဏ္ဍအသီးသီးပေါ့စီဝိုင်းကဏ္ဍလူမှုရေးကဏ္ဍအလားနိုင်ငံရေးကဏ္ဍလုံခြုံရေးကဏ္ဍအပါဝင်လက်ရကဏ္ဍပါငါးခုလုံးမှာ gender awareness နဲ့အရန်လိုနေတာကိုတွေ့ရတယ်။ဒါဆိုဘယ် issue မဆိုဒီ gender shutdown ကပေါ့ကျမရေးရ shutdown ကနေပေါ့မြင်ဖို့အရန်ရေးကြည့်လာတယ်။စီဝိုင်းကဏ္ဍမှာကြတယ်အဲ့ဒီချတယ်မှာဒါပဲအမျိုးသမီးတွေအတွက်စီဝိုင်းရေးရဘယ်နေရာမှာဟိုထည့်ပြီးတော့စဉ်းစားရမယ်ဆိုတာလိုအပ်တယ်ဟိုလူမှုရေးမှာကြည့်မယ်ဆိုရင်ပညာရေးလက်လမ်းမီတဲ့ပညာရေးလက်လမ်းမီတဲ့ကျန်းမာရေးကိုဆွေးနွေးမယ်ဆိုရင် gender shutdown ရစဉ်းစားဖို့လိုအပ်တယ်။လုံခြုံရေးနဲ့အလားတူပဲအမျိုးသမီးတွေလုံခြုံရေးပေါ့နော်ပြည်ပခအတွင်းမှာလားပြည်ပခပြန်ပြီးတဲ့အချိန်မှာလားပေါ့အဲ့ဒါတွေကအကုန်လုံးကဏ္ဍတိုင်းမှာ gender အမြင်နဲ့အဲဒီပေါ့နော်ရှိတဲ့ပညာရှင်တွေကိုခေါ်ပြီးတော့မှအဲကဏ္ဍအသီးသီးမှာသူတို့ရဲ့အထောက်အပြုတွေအရန်ကိုလိုအပ်နေရဆိုတာကျွန်တော်တို့ဒါဒီပွဲမှာပေါ့နော်တော်တော်လေးကိုသုံးသပ်မိတယ်။အဲ့တော့အဲ့ဒါအပြင်ပေါ့အစုအဖွဲ့တွေပေါ့ကဏ္ဍတွေကတော့ပညာရှင်တွေရဲ့အထောက်အပံ့ယူတဲ့ gender awareness ဒါပေမဲ့အစုအဖွဲ့အသီးသီးနိုင်ငံပါတီတိုင်းစားစသဖြင့်အစိုးရအဲ့ဒီအစုအဖွဲ့အသီးသီးမှာလဲပေါ့နော်အဲတကယ်တမ်းဒီ gender awareness ပေါ့အဲ့ဒါတွေကိုများများလေးလုပ်ဖို့အတွက်လိုအပ်တယ်ဆိုတာကျွန်တော်ဒီမှာမြင်ပါတယ
်ဟုတ်ကဲ့ပါအဲဒေါက်တာကီယာမုံရှင်ဒီလိုပါကျွန်တော်ဒီသုံးသပ်လို့ရတာပေါ့နော်တိုင်းရင်းသားတွေလူချင်းနဲ့ဆန္ဒပေါ့နော်အဲဒီကိုပိုင်ပြထားခွင့်နော်ကိုပိုင်အုပ်ချုပ်ခွင့်နောက်ပြည်내ဖွဲ့စည်းပုံခြေခံဥပဒေရေးဆွဲခွင့်နောက်ပြည်ထောင်စုခွဲထွက်ရေးမှုပေါ့နော်ဒီဟာတွေကိုမဆွေးနွေးဘဲနဲ့ဟိုခြံထားခဲ့တဲ့သဘောတွေ့နေရတာလေအဲ့တော့အဲ့ဒါတွေမဆွေးနွေးဘဲနဲ့ဒီငင်းငန်းရေးအရွေးပေါ့ရှေ့ကိုတိုးနိုင်ပါမလားရှင
်ကျွန်တော်တို့ကြိုးစားကြည့်တယ်ဒါတွေကိုမဆွေးနွေးဘဲနဲ့ခဏထားပြီးတော့သွားကြည့်ရအောင်ဆိုပြီးတော့ကြိုးစားကြည့်တယ်တနည်းကြားမတင်ကြီးလာခံလာကျင်ပါတယ်အဖြေကိုကြည့်ပါဆေးလေးချက်ပေးရတယ်အဲ့ဒီဆေးလေးချက်ကိုပြန်ကြည့်ပါဒီဆေးလေးချက်ငင်းချမ်းကြီးကိုပေးနိုင်တဲ့ချက်တွေပါသလားကျွန်တော်တို့တိုင်းရင်းသားတွေနှစ်ပေါင်း90တောင်းဆိုတဲ့ချက်တွေပါသလားဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုချီခံသောပြည်ထောင်စုတည်ဆောက်ရေးအတွက်အာမခံချက်ပေးနိုင်တဲ့ချက်တွေပါသလားမပါသေးဘူးခင်ဗျအဲ့ဒီတွေ့ကြုံဒါတွေကိုခြံထားပြီးတော့ဆွေးနွေးမယ်ဆိုရင်ဘလူနီးနဲ့မှငင်းချမ်းရစီတူလို့မရပါဘူးဒီတိုင်းပြည်ရဲ့ပြည်ထနာအရင်အမိကအဲ့ဒါတွေဖြစ်တယ်ပ ပြဿနာအရင်အမိကိုမကင်တွေပဲနဲ့အပေါ်ရံပဲလုံမယ်ဆိုရင်တော့အခုကျွန်တော်တို့ကျင်းပတဲ့ငေလာခံအော်မင်တဲ့ဆိုပေမဲ့ဟိုဟွာ style နေနေတော့အော်မင်တာပေါ့ but substance is a substance နေနေတော့သိမရှိဘူးလို့ကျွန်တော်ပြောချင်
တယ်ဟုတ်ကဲ့ပါအဲ့တော့ကျွန်တော်တို့ဒီနေ့ဟိုမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်ဖြစ်ဘယ်နိုင်ငံရဲ့ငြိမ်းချမ်းရေးမဆိုပေါ့နော်ငြိမ်းချမ်းရေးအကြောင်းပြောမယ်ဆိုလို့ရှိရင် political will လို့ခေါ်တဲ့နိုင်ငံရေးစိတ်ဆန္ဒတစ်ခုရှိရပါမယ်ဒါကကျမပြောတာမဟုတ်ပါဘူးပညာရှိတွေပြောခဲ့တာပါနောက်ပြီးတော့ willing to compromise ပေါ့နော်အပေးအယူအလျှော့အတင်းတွေတုတ်ဖို့စိတ်ဆန္ဒလည်းရှိရပါမယ်နောက်ပြီးတော့ရှေ့ရှုတဲ့ပေါ့လေဟိုစိတ်ရင်းစေတနာကောင်းလည်းရှိရပါမယ်ပေါ့အဲ့ဒီထဲမှာအရန်အရေးကြီးဆုံးကတော့ကျမတို့မြန်မာနိုင်ငံဒီမြန်မာနိုင်ငံအတွက်ဆိုလို့ရှိရင်တော့ lots of patience တီးခံစိတ်ရှိတီးခံမှုအများကြီးလိုအပ်ပါသေးတယ်တဲ့အဲ့တော့ကျမတို့ဒီငြိမ်းချမ်းရေးယူပေါ့နော်အကုန်လုံးတိုင်းရင်းသားတွေအားလုံးပြီးတော့တိုင်းရင်းသားတွေရောဒီတက်မတော်ဘက်ကရောနောက်ပြီးတော့ဒီပြည်သူလူထုတရက်လုံးပေါ့နော်ဒီအသက်အိုးအိမ်စီးစိမ်စိတ်ချမ်းသာစွာနဲ့နေနိုင်တဲ့ငြိမ်းချမ်းရေးကြီးကိုကျွန်တော်တို့ရှေ့ရှုပြီးတော့ဒီကနေ့အစည်းအဝေးကိုအဆုံးသတ်ပါတယ်ရှင်အားလုံးပဲကျေးဇူးအများကြီးတင်ပါတယ်
ကျေးဇူးပါ